Welcome to the Voice of America in Burmese.
မင်္ဂလာ မနက် ခင်ပါရှင် 2019 ခုနှစ် ဒီဇင်ဘာလ 22 ရက် တောက်တာနေ့မနက် VOA အသံလွှင့် အစီအစဉ် တွေကို American ပြည်ထောင်စု မြို့တော် Washington DC ကနေ တိုက်ရိုက် ထုတ်လွှင့်နေပါပြီ line to meter 3249 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေ ပြီးတော့လည်း 나ဆင်နိုင်ပါတယ်ရှင် ကျမခွာညိုပါ ခုမနက်ခင် အစီအစဉ် တွေ တာဝန်ယူပါမယ်ရှင်
မင်္ဂလာ ပါရှင် ကျမက ခင်မြတ်တက်ပါ ဒီမနက်ခင် သတင်းတွေကို ကိုစံမဝေနဲ့ အတူ ကြေညာပေးပါပါ ဂျေရုရှလင် ကို ဣသရေလ် မြို့တော် ဖြစ်တဲ့ အတိအမှတ်ပြုရေး အမေရိကန် ရဲ့ ဆုံးဖြတ်ချက်ကို ပယ်ချတဲ့ အဆိုပြုချက်ကို ဇာသပတေးနေ့မှာ ကျင်းပတဲ့ ကုလသမဂ္ဂ အရေးပေါ် အထွေထွေညီလာခံရဲ့ အရေးပေါ် အစည်းအဝေးကနေ တခဲနဲ့ အတည်ပြု ပေးလိုက်ပါတယ်
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဟောင်းဗိုလ်ချုပ်မုံမုံဆုပ်ကိုရခိုင်ပြည်နယ်ကရိုညာမွတ်စလင်တွေကိုဖယ်ရှားရှင်းလင်းရမှာဦးဆောင်တယ်လို့ဆက်ဆွဲပြီးအမေရိကန်ကကျက်တဲ့ပရင်းနေမှာပဲအရေးယူတန်းခတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်တွေကောင်းပါပြီရှင်အဲ့ဒီလိုနိုင်ငံတကာသတင်းတွေပြပြီးချင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ခုနပြောသလိုပဲအနောက
disappointed in the performance of the military in Rakhine.
တရမဟောင်းတူရဲ့တုံတက်ချက်နဲ့အတူနားဆင်ရမှာဖြစ်ပါတယ်။အဲဒီနောက်တရုတ်ကဆိုရရန်တရာအတွင်းအဂရိလိုက်စားမှုတိုက်ဖျက်ရေးလူပေါင်းတန်းနဲ့ချီစစ်ဆေးခံရတဲ့တိုင်အောင်အကျင့်ပြတ်ချစားမှုတွေရှိနေတဲ့အချိန်လေးအာဖဂန်နဲ့ပါကစ္စတန်ကြားကနေဆက်ပြဿနာနဲ့အကြမ်းဖက်သမားတွေခိုးလုံမှုကြောင့်ဖြစ်ရတဲ့ပြစ်ပခါတွေအကြောင်းစတဲ့နှစ်ချုပ်သတင်းလွှာတွေကိုနားဆင်ကြရမှာပါ။အဲဒီနောက်ခရစ်စမတ်ဒေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့တောက်ကြနေမနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆောင်မိုးဝေတို့ကြီးညာပါမယ်ရှင်။
Jerusalem ကို Israel အမျိုးတော်ဖြစ်တဲ့အသိမှတ်ပြုပြီး American တန်ရုံကို Jerusalem ကိုရွှေ့ပြောင်းဖို့အတွက် American ပြည်ထောင်စုရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့အဆိုပြုချက်ကိုကုလသမဂ္ဂအထွေထွေညီလာခံကြီးကကြာသပတေးနေ့မှာပဲတခဲနဲ့မဲခွဲပြီးဆုံးဖြတ်အတည်ပြုလိုက်ပါတယ်။ထောက်ခံမဲပေးကြတဲ့နိုင်ငံပေါင်း128နိုင်ငံရှိပြီးပယ်ချတဲ့အဆိုပြုချက်ကိုလက်မခံတဲ့နိုင်ငံတွေက American နဲ့ Israel အပါအဝင်6နိုင်ငံရှိပါတယ်။မဲမပေးဘဲကြားနေခဲ့တဲ့နိုင်ငံကကနေဒါအပါအဝင်35နိုင်ငံရှိပါတယ်။American ကအချုပ်ချံအာဏာပိုင်နိုင်ငံတစ်နိုင်ငံအနေနဲ့လုံပိုင်ခွင့်ရှိတာကိုကြံသုံးမှုအတွက်ဒီတစ်နိုင်ငံတည်းကိုပဲရွေးပြီးအထွေထွေညီလာခံကြီးမှာတိုက်ခိုက်ခံရတာမို့ဒီကနေ့ကို American ပြည်ထောင်စုကဘယ်တော့မှမေ့မှာမဟုတ်ကြောင်းမဲမပေးခင်မှာပဲလူပြည့်ရှိနေတဲ့ခန့်မှကြီးမှာတမ်မတ် American ကုလသမဂ္ဂဆိုင်ရာ American တမ်မတ်ကြီး Nikki Haley ကပြောကြားခဲ့တာပါကုလသမဂ္ဂကိုကမ္ဘာမှာရန်ပုံငွေအများဆုံးထည့်ဝင်တဲ့ American နိုင်ငံအနေနဲ့နောက်တစ်ခါရန်ပုံငွေတောင်းခံကြတဲ့အခါမှာနိုင်ငံတွေအနေနဲ့အမေရိကန်ကိုလာရောက်ကူညီတောင်းခံလာတာတွေကိုလည်းဒီကနေ့ဖြစ်ရကိုအမှတ်တရဖြစ်နေမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအစ္စရေးတမကြီးဒန်နီဒန်နန်ကလည်းဒီကနေ့အဆိုပြုချက်ကိုထောက်ခံကြသူတွေဟာပါလက်စတိုင်းတွေရဲ့ကျိုးဆွဲရကတဲ့ရုပ်သွေးတွေဖြစ်ကြောင်းပြောကြားခဲ့ပါတယ်။အီဂျစ်ကနေကမကထပြုတင်သွင်းခဲ့တဲ့မူကြမ်းကိုဆွေးနွေးရတဲ့အတွက်ကျန်တဲ့ပရင်းနဲ့အထွေထွေညီလာခံအရေးပေါ်ညီလာခံခေါ်ယူဖို့အတွက်ပါလက်စတိုင်းကနေတောင်းဆိုခဲ့တာပါ။တနင်္လာနေ့လုံခြုံရေးကောင်စီဆွေးနွေးပွဲမှာအဖွဲ့ဝင်14နိုင်ငံကထောက်ခံတဲ့အခုဆုံးဖြတ်ချက်နဲ့ထပ်တူနီးပါးတူညီတဲ့အဆိုပြုချက်တရက်ကိုအမေရိကန်ကဗီဒိုအာဏာသုံးပယ်ချခဲ့ပြီးမှပဲအခုလိုအရေးပေါ်ညီလာခံကိုခေါ်ယူခဲ့တာဖြစ်ပါတယ်
။အမေရိကန်ကထုတ်လုပ်တဲ့ခန်းစစ်သုံးလက်နက်တွေကိုယူကရိန်းနိုင်ငံကိုရောင်းချဖို့အတွက်အမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြောင်းကြားစာကိုကွန်ဂရက်လွှတ်တော်ကဒီဇင်ဘာလ23ရက်နေ့မှာအကြောင်းကြားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနယူယက်ကအခုသတင်းပတ်အတွင်းအတည်ပြုပြောကြားခဲ့ပါတယ်။အမေရိကန်ထုတ်လုပ်သူတွေအနေနဲ့ယူကရိန်းနိုင်ငံကိုလက်နက်ရောင်းချရေးဥပဒေပေါင်းဟာသမ္မတအိုဘားမားအစိုးရလက်ထက်ကလေးကတည်ရှိနေခဲ့တာဖြစ်တယ်လို့နယူယက်ကပြောပါတယ်။အစိုးရအနေနဲ့ယူကရိန်းနိုင်ငံကိုလက်နက်ထောက်ပံ့တာမျိုးမဟုတ်ကြောင်းနယူယက်ကဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်လက်နက်ထုတ်လုပ်သူတွေအနေနဲ့ရောင်းချခွင့်ကိုတော့ခွင့်ပြုထားတာဖြစ်တယ်လို့ပြောပါတယ်။ထုတ်ကုန်ခွင့်ပြုချက်လိုင်စင်အရအော်တိုမက်တစ်တနက်တွေနဲ့နှစ်မျိုးစလုံးအသုံးပြုနိုင်တဲ့အော်တိုမက်တစ်တနက်တွေကိုတင်ပို့နိုင်ဖို့အကျိုးဝင်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။နောက်ပြီးစစ်သုံးပြောင်းတူတနက်တွေအတန်တိတ်ကရိယာစစ်သုံးမှန်ဘလူးနဲ့ပိုးပစ္စည်းတွေပါဝင်ပါတယ်။ရောင်းချခွင့်ပြုလိုက်တဲ့စစ်အသုံးဆောင်ပစ္စည်းတွေရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ 41.5 သန်းဖိုးဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။
အမေရိကန်နိုင်ငံရဲ့အားလည်းရထုံးစံတဲ့အဖြစ်နဲ့သမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့အကြီးအကဲအရာရှိကြီးတွေဟာကမ္ဘာတစ်လွှားကအမေရိကန်တက်တွေစီကိုတွားရောက်နေကြပါတယ်။ သမ္မတထရမ့်ဟာဖလော်ရီဒါကမာအီလာဂိုအဖမ်းပြေစခန်းကိုအားလိုက်ရမသွားခင်မှာဝါရှင်တန်ဒီစီမြို့ပြင်မှာရှိတဲ့ဝေါ်တာရစ်စစ်ဆေးရုံမှာတက်ရောက်ကုသနေတဲ့ဒဏ်ရာရတဲ့စစ်သားရှိဒရေးစီကိုတွားရောက်ခဲ့ပါတယ်ဒီဒဏ်ရာရစစ်သည်တော်တွေဟာကဘာပေါ်ကရဲစွမ်းတက်တဲ့အရှိဆုံးပုံကိုတွေထဲမှာပါပြီးသူတို့အတွက်ခရစ်စမတ်နှုတ်ခွန်းဆက်တာဖို့အတွက်တွားရောက်တာဖြစ်ကြောင်းသမ္မတကပြောပါတယ်American တူသမရမိုက်ပန်ဆာတော့ချက်တဲ့ပရင်းနေမှာပဲ American ရဲ့အရှိအကြဆုံးစစ်ပွဲမှာတိုက်ပွဲဝင်နေတဲ့တပ်သားတွေရှိရာ Afghanistan ဘက်ကိုသွားရောက်ခဲ့ပါတယ်။လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ Afghan က background leader အခြေစိုက်စခန်းမှာရှိနေတဲ့ American တပ်သားပေါင်း 1,000 ခွဲလောက်ကိုကျေးဇူးတင်စကားပြောကြားခဲ့ပြီးတဲ့နောက်မှာကဘူးကိုသွားရောက်ပြီး Afghan သမရ Ashraf Ghani နဲ့ Afghan အစိုးရဖွဲ့အကြီးငယ် Abdullah Abdullah တို့နဲ့တွေ့ဆုံခဲ့ပါတယ်။ရှိလျားတဲ့ငင်းချမ်းခီလန့်ကိုအတူရှောက်နှိုင်းရမှာအာဖဂန်နစ္စတန်ငင်းချမ်းမှုနဲ့လုံခြုံမှုရှိရတဲ့အတွက်အကူအညီပေးဖို့အမေရိကန်ကတန်တိထန်ချထားကြောင်းဒုသမရပန်ဆာအာဖဂန်သမရကိုပြောကြားခဲ့တာပါကာကွယ်ရေးဝန်ကြီးဂျေမက်တစ်ကတော့ကျူးဘားကဂွန်ဒနာမိုဘေးရေတပ်စခန်းမှာရှိတဲ့အမေရိကန်တပ်သားတွေစီတွားရောက်ခဲ့တာဖြစ်ပါတယ်ဝန်ကြီးဂျေမက်တစ်ကတောက်ကြံနေမှာတော့ဖလော်ရီဒါကမေပေါ့ရေတပ်စခန်းအပြင်မြောက်ကာရိုလိုင်းနားမှာရှိတဲ့စစ်စခန်းတွေကိုလည်းတွားရောက်အောင်မှာဖြစ်ပါတယ်
လေးနှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်နိုင်စေဖို့အတွက်အီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့ညဉ့်ညံရေးဆွေးနွေးပွဲအတွင်းတောင်ဆူဒန်အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကအပြစ်ခတ်ရက်စဲတဲ့သဘောတူစာချုပ်ကိုကြာတာဝန်နေမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။သဘောတူညီချက်အရပါဝင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့စစ်နေနေ့ကစပြီးတော့ရန်လိုတဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့စစ်စခန်းတွေကိုပိတ်ပစ်ဖို့နဲ့စစ်ပွဲတွေအတွင်းဖမ်းဆီးထားသူတွေနိုင်ငံရေးမှုနဲ့ထိန်းသိမ်းထားသူတွေပြန်ပြီးဆွဲထားတဲ့အမျိုးသမီးနဲ့ကလေးတွေကိုပြန်လွှတ်ပေးဖို့စတာတွေပါဝင်ပါတယ်။ဒီသဘောတူညီချက်ဟာတောင်းနဲ့ချီတဲ့လူတွေတည်ဆုံးခဲ့ရပြီးနောက်တန်းနဲ့ချီတဲ့လူတွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့ပြည်ပခါကိုအဆုံးတတ်စေဖို့အတွက်အားပေးတဲ့ပထမခြေလှမ်းဖြစ်တယ်လို့အာဖရိကသမဂ္ဂရဲ့ဥက္ကဋ္ဌမူဆာဖာကီကပြောဆိုလိုက်ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမြူဟောင်းဗိုလ်ချုပ်မော်မောင်ဆိုးကိုရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဖယ်ရှားရှင်းလင်းရမှာဥဆောင်တယ်လို့ဆွဆွဲပြီး American ကကြက်တပရင်းနေမှာပဲအရေးယူတန်းခတ်လိုက်ပါတယ်။ American ဗန်နာယီဝန်ကြီးဌာနကကမ္ဘာတစ်လုံးမှာလူခွင့်ချုပ်ဖောက်မှုရှိတယ်လို့သတ်မှတ်ပြီးလူပေါင်း52ယောက်ကိုအရေးယူတန်းခတ်ကြောင်းကြေညာလိုက်တဲ့အထက်မှာမြန်မာစစ်ဗိုလ်ချုပ်တူပါဝင်နေတာပါ။ဂမ်ဘီယာသမရဟောင်းကတော့သူအာဏာရတဲ့ချိန်မှာသူ့ရဲ့အာဏာအတွက်ချိမ့်ချမှုရှိတယ်လို့သတ်မှတ်ထားသူတွေကိုတပ်ဖြတ်ဖို့အတွက်ကွန်မြူတက်နေရာတစ်ခုဖန်တီးခဲ့တယ်လို့အမေရိကန်ဆိုရကပြောပါတယ်။ပါကစ္စတန်ကခွဲစိတ်ဆရာဝန်ဟာမစ်ရှားကိုတော့လူရဲခန္ဓာကိုယ်အစိတ်ပိုင်းတွေကိုထုတ်ယူပြီးတရားဝင်ရောင်းဝယ်ရမှာပတ်သက်နေတယ်လို့ယုံကြည်ရတဲ့အတွက်အခုလိုအရေးယူစင်းနဲ့ထည့်သွင်းထားတာပါ။ဥစ်ဘက်ကအာဏာရှင်ဟောင်းရဲ့တမိဖြစ်သူကိုလည်းရာဇဝတ်ဂိုင်းနဲ့ဆက်ဆက်လှုပ်ရှားနေသူဖြစ်သတ်မှတ်ပြီးအရေးယူထားပါတယ်။လူခွင့်ရေးချုပ်ဖောက်မှုနဲ့အခွင့်လိုက်စားမှုမှာပါဝင်ပတ်သက်နေသူနိုင်ငံခြားသားတွေအတွက်အမေရိကန်ဆိုရရေးယူတဲ့ Magnitsky လူခွင့်ရေးဆိုင်ရာဥပဒေနဲ့အခုလိုအရေးယူလိုက်တာဖြစ်ပါတယ်။
မကြာသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်ထောင်ပေါင်းများစွာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးတွေလွတ်ဖို့အတွက်အမေရိကန်ဒေါ်လာ25သန်းအသုံးပြုမယ်လို့အိန္ဒိယကကြေညာလိုက်ပါတယ်။ဒီငွေပမာဏကို9နှစ်တာကာလအတွင်းအသုံးပြုမှာဖြစ်တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ပြောခွင့်ရသူ Ravish Kumar ကပြောပါတယ်။ဖွံ့ဖြိုးရေးအတွက်9နှစ်အတွင်းအသုံးပြုဖို့ဒေါ်လာ25သန်းဆိုတဲ့ရာထောင်ငွေပမာဏသာဖြစ်ပြီးအမှန်တကယ်လိုအပ်ချက်နဲ့အကျိုးရှိရှိအသုံးချဖို့မှုပေါ်မှာမူတည်တယ်လို့သူကပြောပါတယ်ခမ်းမန်းကြီးရိုဟင်ဂျာမွတ်စလင်6သိန်းလောက်ဟာဩဂုတ်လ25ရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေစူးစူးရွာရွာဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြပါတယ်အိန္ဒိယကရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးအထောက်အကူတွေပေးဖို့ကိစ္စအတွက်အသေးစိတ်ဆွေးနွေးချက်တွေကိုအိန္ဒိယနိုင်ငံသားကြီးအတွင်းဝင် S ဂျန်ရှာကာနဲ့မြန်မာအစိုးရခေါင်းဆောင်တွေဘူရူနီကနေပြည်တော်မှာဆွေးနွေးခဲ့ကြတာဖြစ်တယ်လို့ Press Trust အိန္ဒိယရဲ့သတင်းမှဖော်ပြထားပါတယ်
ကျေဇဘရင်းနေကတန်ကိုရီးယားနိုင်ငံဂျေချုံမြို့မှာရှိတဲ့ကျမ်းမာရေးလက်ကျင့်ခန်းလုပ်တဲ့ဆိုင်ငန်းရှိရာဆောက်ဦးမှာမီးဆွဲလောင်တဲ့အတွက်လူပေါင်း20လောက်သေဆုံးရပါတယ်။သေဆုံးသူအများစုဟာရေနှင်းငွေလွှတ်ထားတဲ့ခန်းထဲမှာသေဆုံးရတာလို့တန်ကိုရီးယားမိသက်ဌာနကပြောပါတယ်။မီးကမော်တော်ကားတစ်စီးမှာဆက်တင်လောင်ကျွမ်းခဲ့တာဖြစ်ပြီးအထက်8ထက်ရှိတဲ့ဆောက်ဦးကိုမီးကူးသွားတာဖြစ်ပါတယ်။အထက်မှာတော့လူများပြားပိတ်မိငဲ့ထဲတာဖြစ်ပါတယ်။မီးလောင်ကျွမ်းမှုဖြစ်ပွားရကအစိတ်ပါတဲ့မီးကိုတွေအကင်းအမြန်ပြန့်ပွားရကလည်းအခုလိုသေဆုံးရတာပါ။
ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာ Landwa Lanla Sakwa Ute Mane, Dian Yashigati, Luo Tegu, Temin Tete Kane, Winte Keduha, Champe Wadi Dine Sesamu, Madanshi Dudum Hode Jong Anabaniga Piosu Libare. Pansi Tare Kamandua at Tonsen and Yue Afghanewa, Australian and Gandapi Jong, Kempi Boya, Victoria Pine, Yetapwe Commissioner Mini, Shane Padonga, Trinda Digo Piosu Lidawa. Pansi Tadua Muy Siwa Atombi Mune Se Yoga, now Jong Yaz when she did Upi Jong Le Piosu Kebade, Tanya Shiduro, Melbo Muga, Muba Yetam, Matai, and Ni Tatan Dango, SUV, Kana, Wayo, Tami Gaya, and Ni, and Nina Mashi, Tawajin Pimpaga, Yetapo, and Uga Pansi Keda Pibade.
Direct from Washington, the voice of America.
ดอกเตอร์เนมเนคินนักสงยาทาเรเมียนมาเนနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ဦးဆောင်မှုဝေလို့ကြီးညာပေးခဲ့ကြတာပါအခုရင်ဆုံးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဟန်တူဦးကိုအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့မှုအပေါ်မှာတုံ့ပြန်မှုတချို့ကိုနားဆင်ကြရပါမယ် အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဟန်ဖို့ချုပ်မောင်မောင်စိုးကိုလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူစီရင်တဲ့ထည့်သွင်းပြီးတန်ခတ်အရေးယူမှုအသစ်ချမှတ်လိုက်တာဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့ဆောင်ရွက်ချက်ပေါ်မှာစိတ်ပြတ်တဲ့အကြောင်းဒီအမေရိကန်အစိုးရကပြသလိုက်တာဖြစ်တယ်လို့မြန်မာအရေးသုံးသက်သူတွေကပြောကြပါတယ်။ဒါဟာမြန်မာစစ်တပ်ကိုသာပြစ် ိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
အမေရိကန်လွှတ်တော်ကမနစ်ကအတည်ပြုပြဌာန်းလိုက်တဲ့ Global Minsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်အစိုးရကအရေးယူဒဏ်ခတ်တဲ့ဥပဒေအရလူပုဂ္ဂိုလ်73ယောက်အပေါ်ဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တဲ့အထက်မြန်မာစစ်အရာရှိတူဦးဖြစ်သူအနောက်ပိုင်းတန်းစစ်ဌာနချုပ်တိုင်မူဟောင်းဗိုလ်ချုပ်မောင်မောင်ဆိုးပါဝင်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့လည်းလူ့အခွင့်အရေးထောက်ခံပြီးကာကွယ်ဆောင်ရှောက်ဖို့အပြင်အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်အသုံးချနိုင်တဲ့နည်းလမ်းအလုံးစုံကိုအသုံးပြုသွားမှာဖြစ်ပြီးကြာသပတေးနေ့ကချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေဟာအမေရိကန်ပြည်ထောင်စုအပြင်မဟာမိတ်တွေနဲ့မိတ်ဖက်နိုင်ငံတွေရဲ့လုံခြုံမှုကိုထောက်ခံဖို့အပြင်ဆန့်ထားချက်တွေကိုလည်းလေးစားလိုက်နာရာရောက်တယ်လို့ကြာသပတေးနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်အတွင်းကရဟင်ဂျာတွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုလိင်ပိုင်းဆိုင်ရာစန့်ကျင်စော်ကားမှုဖမ်းဆီးမှုတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခံလုံတဲ့အထောက်အထားတွေတွေ့ရှိခဲ့တာကြောင့်ဆိုပြီးမနေ့ကအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မောင်မောင်ဆိုးဟာရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဟောင်းဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကလုံခြုံရေးကင်းစခန်းတွေကိုအာဆာရဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အရတားရိုဟင်ဂျာတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့မှုမှာတာဝန်ရှိသူအဖြစ်ထည့်သွင်းလိုက်တာဖြစ်ပါတယ်။ဗိုလ်ချုပ်မောင်မောင်ဆိုးကိုအခုလိုဒဏ်ခတ်အရေးယူလိုက်တာဟာမြန်မာစစ်တပ်ရဲ့လုပ်ရအပေါ်အမေရိကန်အစိုးရဘက်ကစိတ်ပြက်ကြောင်ပြသလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကပြောပါတယ
်။ I think it sends a signal that the US government is very disappointed in the performance of the military in Rakhine, but I don't think it's
ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်ရဲ့လှုပ်ဆောင်မှုတွေပေါ်အမေရိကန်ကစိတ်ပျက်ကြောင်ပြသလိုက်တဲ့လှုပ်ရဖြစ်ပါတယ်။ဒါပေမဲ့ဒါဟာမြန်မာအစိုးရကိုဆန့်ကျင်တဲ့လှုပ်ရလို့ချင်းမှမမြင်ပါဘူး။ဒီတန်ခအရေးယူမှုဟာထိတ်တန့်စစ်တပ်ခေါင်းဆောင်အပေါ်ချမှတ်တာမဟုတ်ဘဲအနောက်ပိုင်းတိုင်းဒေသအကြီးအကဲတဦးပေါ်ချမှတ်တာကြောင့်ဒါဟာပြစ်မှတ်ထားချမှတ်တဲ့ပိတ်ဆို့အရေးယူမှုပဲဖြစ်ပါတယ်။
ဗိုလ်ချုပ်မောင်မောင်ဆိုးအပေါ်အခုလိုအရေးယူလိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့လည်း Priscilla Club ကပြောပါတယ
် But I don't think it will have any serious damage to the bilateral relationship. I think it's going to hurt.
အခုလိုဒဏ်ခအရေးယူလိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မယ်လို့ကျွန်မမထင်ပါဘူး။ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးတော့ထိခိုက်နိုင်ပါတယ်။စစ်တပ်နဲ့ဆက်ဆံရေးကလည်းအခုချိန်မှာထိခိုက်ပြီးသားဖြစ်နေပါပြီ
။ဗိုလ်ချုပ်မောင်မောင်ဆိုးကိုအမေရိကန်ပြည်ထောင်စုကအခုလိုဒဏ်ခအရေးယူလိုက်တာဟာအရေးပါတဲ့ခြေလှမ်းတရားဖြစ်တယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးဂျွန်ဆစ်ဖတန်ကပြောပါတယ
် Listing Mong Mong So is an important first step in communicating to the Burmese government that there are consequences
ဘိုချုံမောင်မောင်ဆိုးကိုဒဏ်ခအရေးယူလိုက်တာဟာတခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ချိုးဖောက်မှုတွေအတွက်အပြစ်ပေးအရေးယူခံရနိုင်တယ်ဆိုတာမြန်မာအစိုးရကိုအသိပေးကြောင်းကြားလိုက်တဲ့ရေးပါတဲ့ခြေလမ်းတက်ပါလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆင်းရဲတွေမှာထက်သွင်းခံထားရတဲ့တခြားမြန်မာခေါင်းဆောင်တွေအများပြားရှိနေပါသေးတယ် အဲ့ဒီလူတွေဟာလည်းအနာဂတ်မှာအပြစ်ဖေးခံရကောင်းခံရနိုင်ပါတယ်ဒါပေမဲ့ဒါကတော့အရေးပါတဲ့ခြေလှမ်းတစ်ရပ်ပါမြန်မာအစိုးရအနေနဲ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအသိမှတ်ပြုပြီးတော့ဘယ်နှဦးတည်ဆုံးခဲ့တယ်ဘလို့ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဘသူတွေကကျူးလွန်ခဲ့တယ်ဆိုတာကိုအတိအကျသိနိုင်အောင်နိုင်ငံတကာလေးလာသူတွေဝင်ရောက်ခွင့်ပြုတယ်မှာလေ
ရခိုင်ပြည်မြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံအများအပြားကအမျက်ဒေါသထွက်နေကြတယ်လို့လဲဂျွန်စစ်တင်ကပြောပါတယ်အဂုလာတွင်အာဆာအစွန်းရောက်အဖွဲ့တွေကိုလိုက်လံရှင်းလင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်သားတွေဟာရိုဟင်ဂျာကျေးရွာတွေကိုဝင်ရောက်ပစ်ခတ်တပ်ဖြတ်တာအာဓမ္မပြုကျင့်တာတွေရှိခဲ့ကြောင်းမျက်မြင်ကိုယ်တွေ့ကြုံတွေ့ခဲ့ရသူတွေကပြောဆိုခဲ့ကြောင်းလဲအမေရိကန်အစိုးရရဲ့ကြေညာချက်မှာကိုကာဖော်ပြထားပါတယ်ဗိုလ်ချုပ်မမောင်ဆိုးကိုတော့အနောက်ပိုင်းတိုင်းမူယာရုကပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲရုတ်တရက်ဖယ်ရှားပြီးသူ့နေရာမှာဗိုလ်မှူးချုပ်စိုးတင့်နိုင်ကိုအစာထိုးခန့်အပ်ထားတာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကြာသပတေးနေ့ကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမိန့်အရဒဏ်ခတ်မှုချမှတ်ခံလိုက်ရသူတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိရင်ချစ်ပိတ်ခံရမှာဖြစ်တဲ့အပြင်အမေရိကန်နဲ့နိုင်ငံတကာငွေကြေးစနစ်အသုံးပြုမှုမှာလည်းကန့်သတ်ခံရမှာဖြစ်ပါတယ်2013ခုနှစ်ဇူလိုင်လဆန်းပိုင်းတုန်းကလည်းမြောက်ကိုရီးယားနိုင်ငံကနေစစ်သုံးပစ္စည်းတွေမူဝယ်ဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်တဲ့အတွက်ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးယုံရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုအမေရိကန်အစိုးရကအရေးယူတံခတ်ခဲ့ပါတယ်ခင်ဗျာ
။အခုတစ်နှစ်တွင်မြန်မာနိုင်ငံကြီးမှာညီညာရေးဖွံ့ဖြိုးရေးဆိုင်ရာခက်ခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ဖြစ်တင်မှုတွေရောချီတူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ VOA ရဲ့တာကြနေမနေ့ကင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်ရှင်။တရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်ဦးစီးတဲ့အဂရိလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်တွင်ဝန်ထမ်းပေါင်း 1.5 သန်းကျော်စုံစမ်းစစ်ဆေးခံခဲ့ကြရသလိုထိတ်တန့်ခေါင်းဆောင်တွေအတော်များများလည်းယာရုကနေဖြုတ်ပြစ်တာခံကြရပါတယ်။ဒါပေမဲ့အာအသင်စရာကောင်းတာကအဂရိလိုက်စားမှုတွေဆက်ပြီးတော့ရှိနေသေးပါပဲ။သမ္မတရှီကတော့အကျင့်ပြတ်ချစားမှုဟာပါတီအတွက်အကြီးမားတဲ့ချိန်ချမှုဖြစ်တယ်လို့ပြောထားပါတယ်။ဒီအကြောင်း VOE သတင်းတောက် BI ရဲ့သတင်းလွှာကိုဦးစံမွေကပြောပြမှာပါရှင်။
တရုတ်နိုင်ငံကအကျင့်ပျက်ချစားမှုတိုက်ဖြတ်ရေးအစီအစဉ်ဟာအလွန်မတန်းကိုအရှင်ဟုန်ကောင်းနေပြီးတော့2018ခုနှစ်အထိဆက်လက်လှုပ်ဆောင်မှာဖြစ်တဲ့အကြောင်းအာနာဘန်နီကပြောပါရတယ်။ဒါပေမဲ့လေးလ32တချို့ကတော့လုံလောက်တဲ့အနေထားရောက်ဖို့အများကြီးလိုသေးတယ်လို့ပြောကြပါရတယ်။အကြမ်းဖက်အဖြစ်ကွန်မြူနစ်ပါတီ18ကြိမ်မြောက်ညီလာခံအပြီးရှီကျင့်ပင်ဩဇာအာဏာပိုးပြီးတော့ကြီးထွားလာပြီးတဲ့နောက်ပိုင်းတိုက်ဖြတ်ရေးအစီအစဉ်ဟာပုံမှုအရှိန်မြင့်လှုပ်ဆောင်လာတယ်လို့အကျင့်ပျက်ချစားမှုဆန်ရထိတ်တန့်ကြွန့်ကျင်သူတူဖြစ်တဲ့ရန်ဂျီယန်မင်းကပြောပါရယ်လာဆာမှုတွေမှာပါဝင်တဲ့အစိုးရအရာရှိတွေအရေးအတွက်ကတော့တိတ်ပြီးတော့တိတိသားသားပြောင်းလဲမသွားဘူးလို့ပြောပါရယ်ကွန်မြူနစ်ပါတီမှာအဖွဲ့ဝင်ပေါင်း89တန်းရှိတာပါစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတဲ့ဗဟိုနန်းတွေရဲ့အရေးအတွက်ဟာလက်စားတဲ့သူတွေအရေးအတွက်နဲ့စာရင်အသေးဖွဲလောက်ပဲရှိသေးတယ်လို့ရန်ကမန်ဒရင်းဘာသာနဲ့ပြောပါရယ်
如果同在比较多的继续腐败的话就说明我们要反思十八大之后的反腐败为什么
ကျွန်တော်တို့အနေနဲ့စဉ်းစားတဲ့နာကအဂရီလိုက်စားနေတဲ့အရေးအတွက်ကဆက်လက်ပြီးတော့များနေတာဟာ18ကြိမ်မြောက်ပါတီညီလာခံအပြီးအကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးအစီအစဉ်ကိုမကြောက်ကြတာလားစိုးရင်စရာကောင်းလောက်အောင်ချင်းချမှုတွေမဖြစ်လို့လားဆိုတာစဉ်းစားစရာပါလို့ပြောတော့တာပါမေးစရာဖြစ်လာတာကဘလို့အပြောင်းလဲတွေလှုပ်တင်တယ်လဲဒီလိုဘာကြောင့်ဖြစ်နေတယ်လဲတရုတ်နိုင်ငံရဲ့အကျင့်ပြတ်ခြားစားမှုတက်ဖြည့်ရေးနည်းစနစ်ကိုပြန်ပြီးတော့စဉ်းစားတင်လာဆိုတာတွေဖြစ်တယ်လို့သူကပြောပါတယ်။တခြားကြည့်မယ်ဆိုရင်ပြီးခဲ့တဲ့နှစ်ထဲမှာအဆင့်မြင့်အရာရှိကြီး18ယောက်ကိုပြီးခဲ့တဲ့နှစ်အတွင်းဖမ်းဆီးနိုင်ခဲ့တာဟာကောင်းတဲ့အချက်ပါ။သူတို့ကို2018ခုနှစ်အတွင်းမှာစစ်ဆေးခဲ့ပါတယ်။အဲ့ဒီထဲကအများစုဟာသူတို့ရဲ့လက်ရှိယာရုမှာဆက်ရှိနေတာနှစ်နှစ်လောက်ရှိနေပါပြီ။ အမှုတစ်ခုမှာဆိုရင်အရာရှိတယောက်ကိုယာရုရွှေပြောင်းပစ်လိုက်ပြီးတဲ့နောက်နှစ်လပဲသူ့ကိုစစ်ဆေးခဲ့ပါတယ်။ယာရုကနေရွှေပြောင်းပစ်လိုက်တဲ့အရာရှိတွေထဲမှာအဂရီလိုက်စားမှုကိုကြီးကြပ်တဲ့ဗန္နာယေးဝန်ကြီးဌာနကအရာရှိတယောက်လည်းပါနေပါတယ်။ဒီလိုစုံစမ်းစစ်ဆေးမှုတွေခံရသူအလုံးနီးပါးလောက်ဟာရှင်ချစ်ပင်အာဏာရရှိလာပြီးတဲ့နောက်ပိုင်းခန့်အပ်ခံရသူတွေဖြစ်နေပါတယ်။ယာရုကနေဖေရှားခံရရတဲ့သူတွေဟာနှစ်ပေါင်းများစွာလောက်ကင်လာခဲ့သူတွေဖြစ်ပြီးအဂရီလိုက်စားမှုစုံစမ်းစစ်ဆေးရေးကိုအထောက်အကူပေးနိုင်တယ်လို့အကဲခတ်တွေကပြောပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကိုရွေးချယ်တဲ့နေရာနဲ့ပြဿနာပေါ်နှံ့နှံ့ဆက်ဆက်ရှိရလားဆိုတာကမေးစရာဖြစ်နေပါတယ်။မစ္စတာရှီကျင်းပင်မှာအရေးပါတဲ့ယာရုနေရာတွေကိုခန့်အပ်ဖို့အရေးချင်းရှိပြီးတော့လုပ်ငန်းကျွမ်းကျင်တဲ့ဝန်ထမ်းတွေနည်းနည်းပါးပါးပဲရှိနေတယ်လို့ဝေဖန်သူတချို့ကလည်းပြောကြပါတယ်။စီးပွားရေးပညာရှင်လည်းဖြစ်ဟောပြောရေးသားသူတဦးလည်းဖြစ်တဲ့ဟူရှင်တောင်ကတရုတ်နိုင်ငံမှာခင်မိတဲ့အဂရီလိုက်စားမှုတိုက်ဖျက်ရေးစနစ်တစ်ခုရှိဖို့လိုအပ်နေပြီလို့မန်ဒရင်းဘာသာနဲ့ပြောပါတယ်
။ဖြစ်ချင်းချင်းချွန်လီဆီကျန်ဒါဆူဟန်要對官員進行財產公開
အစိုးရရရှိရဲ့ပိုင်ဆိုင်မှုကြီးညာချက်အစိုးရဗန္နငွေအတုံးစီပွင့်လင်းမြင်သာမှုကိုချိန်ထိုးစောင့်ကြည့်နေဖို့လိုပါတယ်။နောက်ပြီးတော့ခံမှန်းကြီးရသုံးဝင်စီးရင်အတုံးစီကိုအတုပ်အမျိုးသားနဲ့ဒေသပြည်သူလွှတ်တော်တွေကနေဥပဒေနဲ့အညီဆုံးဖြတ်ပေးဖို့လိုသလိုတာဝန်ရှိသူတွေကိုသတင်းမီဒီယာတွေကနေစောင့်ကြည့်ဖို့အားပေးရပါလိမ့်မယ်လို့ပြောသွားတာဖြစ်ပါတယ်။လောလောဆယ်မှာအဂရီလိုက်စားမှုအမှုခင်းနေအလုံးကြီးဝကိုအရင်ဆုံးပါတီဗဟိုကော်မရှင်ရဲ့စီကံထိန်းသိမ်းရေးအဖွဲ့ကစစ်ဆေးပါတယ်။နောက်နှစ်မှာတော့အမျိုးသားဥဆောင်ကော်မရှင်ကိုဖွဲ့စည်းပြီးတော့ပါတီရဲ့ခေါင်းဆောင်မန်းကိုအဂရီလိုက်စားမှုတိုက်ဖျက်ရေးထဲမှာထည့်သွင်းလိမ့်မယ်လို့မျှော်လင့်ရပါတယ်။လီလာတုံးသက်သူတွေကတော့တက်ဖြက်ရေးကိုပိုးပြီးတော့အားကောင်းလာအောင်ဝန်ထမ်းရွေးချယ်မှုနဲ့ယာရုတိုးမြင့်ပေးတဲ့စနစ်ကိုပြောင်းပြရလိမ့်မယ်လို့ရန်ကမန်ဒရင်းဘာသာနဲ့ပြောပါတယ်
။如果你主要还是靠上级的领导人他个人的了解和判断的话可能
အခြေဝန်ထမ်းတွေကိုယာရုတိုးမြင့်ခံထားမှုတွေလုပ်တဲ့နေရာမှာပုဂ္ဂိုလ်ရေးနားလည်မှုနဲ့ထိတ်တန့်ခေါင်းဆောင်တွေရဲ့အဆုံးဖြတ်ကိုပဲယုံကြည်အားထားနိုင်မယ်ဆိုရင်ကျွန်တော်အနေနဲ့ကတော့ပြဿနာတွေဖြေရှင်းရတာခက်ပါလိမ့်မယ်လို့ပြောတော့တာဖြစ်ပါတယ်။ရင်ုံကကြုံတွေ့ခဲ့ရတဲ့ပြဿနာတွေကိုပိုးပြီးတော့အလွယ်တကူရှာဖွေနိုင်ဖို့ဆိုရင်လူပုဂ္ဂိုလ်အစားစ조사ရှင်ပြိုင်မှုတွေကိုပုံမအလေးပေးတဲ့လမ်းညွန်ချက်တွေချက်မှတ်ရပါလိမ့်မယ်ခင်ဗျာ
။ဦးစမဝေပြောပြခဲ့တာပါရှင်။2019တခုလုံးမှာဒီအာဖဂန်နစ္စတန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားသဘောထားကွဲလွဲအငင်းပွားနေရတာတွေနောက်ပြီးအပြန်အလှန်ဆွတ်ဆွဲပြစ်တင်မှုတွေနဲ့ပြည်နေခဲ့တဲ့နှစ်လို့ဆိုနိုင်ပါတယ်။နှစ်နိုင်ငံလုံးကဒီနိုင်ငံကတော့စစ်သွေးကြွတွေကိုခိုလုံခွင့်ပေးထားတယ်ဆိုပြီးအပြန်အလှန်လဲဆွတ်ဆွဲခဲ့ကြတဲ့အကြောင်းနဲ့အတူတစ်နှစ်တာအတွင်းမှာနှစ်နိုင်ငံကြားအဓိကဖြစ်ပျက်ခဲ့သမျှတွေကို VOA သတင်းတောက်အရှာတန်စင်းမြက်ပြောပြချက်ကိုပြန်လဲထုတ်နှုတ်ပြီးတော့တင်ပြပေးထားပါတယ်ရှင်။2019ခုနှစ်အတွင်းပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးဟာအတော်လေးခက်ခဲရှုပ်ထွေးပါတယ်။ကိုယ်နိုင်ငံကိုတိုက်ခိုက်သူတွေကိုတစ်ဖက်နိုင်ငံကနေခွင့်ပေးထားတယ်ဆိုတာမျိုးနှစ်နိုင်ငံလုံးဘက်ကအပြန်အလှန်ဆွတ်ဆွဲကြပါတယ်။တခါအာဖဂန်နစ္စတန်သမ္မတအက်ရှရက်ဖ်ဂါနီကငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုတွေကြံကြအောင်ပါကစ္စတန်ကလုပ်နေတယ်လို့ပြောပါတယ်
။ The government of national unity and I went far out on a limb.
ကျွန်တော်တာဝန်ယူခဲ့ခြင်းကဆလို့ပါကစ္စတန်ကိုကျွန်တော်ဘက်ကငြင်းချမ်းရေးကန့်လန့်ခဲ့ပါတယ်။ဒါပေမဲ့ပါကစ္စတန်ဘက်ကပြန်ပြီးလက်မကမ်းခဲ့ပါဘူး။ပြည်ပခါတွေနဲ့အကြမ်းဖက်မှုတွေအပြည့်တိုင်ချုပ်ငြင်းသွားစေရေးအတွက်နှစ်ဖက်အပြန်အလှန်၃ဘွဲ့၄ဘွဲ့ဒါမှမဟုတ်အဖွဲ့အစုံပါဝင်တဲ့ညှိနှိုင်းဆွေးနွေးမှုတွေဖြစ်ပေါ်လာအောင်ကျွန်တော်တို့စူးစမ်းခဲ့ပါတယ်။ဒါပေမဲ့ဖြစ်ထွန်းမှုကတော့မဆိုးစလောက်လေးသာရှိခဲ့ပါတယ်။
ပါကစ္စတန်နိုင်ငံကစူဖီဖျားကြောင်တစ်ခုကို2019ခုနှစ်ဖေဖော်ဝါရီလမှာအသေခံဘုံခွဲတိုက်ခိုက်ခဲ့သူဟာအာဖဂန်နစ္စတန်ကစစ်သွေးကြွဖြစ်ကြောင်းအပြစ်ဖို့ပြီးနယ်စပ်ကအဓိကဖြတ်တန်းရနေရာတစ်ခုဖြစ်တဲ့တော့ကမ်နဲ့ချာမန်ဒေတာတစ်ခုကိုပါကစ္စတန်ဘက်ကတလကြပိတ်ထားခဲ့ပါတယ်။ပါကစ္စတန်နိုင်ငံကွီယက်တာကနေအာဖဂန်နစ္စတန်ကကန်ဒါဟာကိုသွားတဲ့နယ်စပ်ဖြတ်လန်းချာမန်ကိုတစ်နှစ်အတွင်းအကြိမ်ကြိမ်တစ်ခါတည်းမှသတင်းပတ်ပေါင်းများစွာကြအောင်ပိတ်ခဲ့ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးဟာလည်း50ရာခိုင်နှုန်းနီးပါးကျဆင်းသွားတဲ့အကြောင်းအာဖဂန်အရာရှိတွေကပြောကြပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးနောက်ထပ်မပြေလည်မှုတစ်ခုကတော့ပါကစ္စတန်ဘက်ကနယ်စပ်စီးရိုးကတဲ့ကိစ္စဖြစ်ပါတယ်။ပါကစ္စတန်စစ်ဘုတ်ချုပ်နူမန်ဇခရီးယားကအခုလိုပြောပါတယ
်။ It's going to be completely fenced. The border forts will be completed.
နယ်စပ်စီးရိုးကိုအပြီးကာမယ်။နယ်ကြားဆောက်ခံတပ်တွေလည်းအပြည့်စုံပါပါလိမ့်မယ်။ဒါဟာနိုင်ငံတကာမြေတလက်မတောင်မပါပါဘူး။1918ဒီဇင်ဘာရောက်လို့ရှိရင်အဲ့နေရာကိုကျွန်တော်တို့စောင့်ကြည့်နေဖို့လည်းမလိုတော့ပါဘူး
။ နေဇတ်ဒေတာတွေမှာစစ်သွေးကြွတွေထကြွတောင်းကျန်းတာကိုထိန်ချုပ်ဖို့စီယိုလုံအောင်ခတ်လိုက်တာကအကောင်ဆုံးနည်းလမ်းဖြစ်တယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။အာဖဂန်နစ္စတန်ကလည်းကိုပိုင်စီယိုကာကျင်နေဆိုရင်အကူအညီပေးမယ်လို့ကန့်လန့်ထားတဲ့အကြောင်းလဲပါကစ္စတန်ဘက်ကပြောပါတယ်။အာဖဂန်နစ္စတန်ကတော့ပါကစ္စတန်ကခြံစီယိုကာတာဟာနှစ်နိုင်ငံကြားနှစ်ကာလကြာရှည်အငင်းပွားနေခဲ့တဲ့ဂျူရန်လိုင်းကိုအတီးဖြစ်သွားအောင်လုပ်နေတာလို့ပြောပါတယ်။အာဖဂန်တာလီဘန်သဘုံတွေကိုခွေတားနဲ့ပက်ရှဝါလိုပါကစ္စတန်ရဲ့အဓိကမြို့ကြီးတွေမှာနေခွင့်ပေးထားတယ်လို့အာဖဂန်ဘက်ကစွပ်စွဲပါတယ်။တစ်နှစ်လုံးနေဆက်မှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်နေတာတွေကြောင့်လည်းနှစ်ဖက်စလုံးမှာအရသားတွေရောစစ်ဖက်ကပါတေဆုံးခဲ့ကြရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တောင်အာရှဆိုင်ရာမူဝါဒတွေကိုဩဂုတ်လတည်းတုန်းကကြေညာခဲ့ချိန်မှာအာဖဂန်နစ္စတန်ထဲကလုံခြုံရေးအခြေအနေတဖြည်းဖြည်းဆိုးဝါးလာနေတာနဲ့ပတ်သက်လို့ပါကစ္စတန်ကိုအခုလိုအပြစ်ပြောခဲ့ပါတယ်။
Pakistan has also sheltered the same organizations that try every single day to kill our people. We have been paying Pakistan
nga ha chano lo lu myo le ko ni sin ne a mya tat me a ri apwe si yo be kho lon win pe tha ba de. Chano lo ga Pakistan ko dollar re billion mong mya soa pe ka da ba. Ti chein ne ma tu lo ga chano lo ne tai ni de a chan phet tama re ko ni sia pe tha ni ba de. Di lo phit ni da ko chet chin pyaung le pye ma ba.
အမေရိကန်စန့်ကျင်ရေးအထူးသဖြင့်ပါကစ္စတန်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အိန္ဒိယနိုင်ငံကိုအာဖဂန်နစ္စတန်မှာပို့ပြီးတော့ကြဲကြဲပြန့်ပြန့်ပါဝင်ပတ်သက်လာစေဖို့သမ္မတထရမ့်ရဲ့တိုက်တွန်းချက်အပေါ်မှာအပြင်းထန်ဆန့်ကျင်မှုကိုတွေ့ရပါတယ်။အဲ့ဒီအချိန်ကစလို့သုံးနိုင်ငံကြားမှာတည်သာထင်ရှားတဲ့အပြောင်းအလဲတွေမရှိခဲ့ပါဘူး။သုံးနိုင်ငံကြားအငင်းပွားစရာပြိပက္ခဖြစ်စရာအရှုပ်တော်ပုံတွေကိုဖြည့်ဆင်းဖို့နီလန်းကိုလည်းတန်ကင်းတမန်ကင်းအရာတိုးတိုးတိတ်တိတ်ပဲဖြည့်ရှင်ကြဖို့ဆက်လက်ပြီးနီးလန်းရှာဖွေနေစေဖြစ်ပါရဲ့ရှင်။အခုတော့သောတာရှင်တွေအတွက် Jeff Scott Soto နဲ့အဖွဲ့ကတည်ဆိုထားတဲ့ We Wish You a Merry Christmas ဆိုတဲ့သချင်းနဲ့ဖြောပြပေးပါရမရှင်။
Wish you a Merry Christmas, we wish you a Merry Christmas and a Happy New Year. We wish you a Merry Christmas, we wish you a Merry Christmas, we wish you a Merry Christmas and a Happy New Year.
Scott Soto နဲ့ဖွဲ့ကတည်ဆိုထားတဲ့ We Wish You a Merry Christmas ဆိုတဲ့သချင်းနဲ့ဖွဲ့ဖြောပြပေးခဲ့တာပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA American တန်ကနေပြီးတော့ဒီဇင်ဘာလ22ရက်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုစတိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့လုပ်ငန်းခွင်နဲ့စိတ်ကျန်းမာရေးအကြောင်းကိုအခုလိုနားဆင်နိုင်ပါတယ်။
နောက်တစ်ခုကလည်းအလုပ်ခက်မှာဒီ Mentis ဒီနေ့ပြုမှုတွေလုပ်ငန်းတွေပြပလာတွေဒါကလည်းအငြင်းတွေ့နေတယ
်။စိတ်ချမ်းမှပညာပါမောက်ခဒေါက်တာတင်ဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။အဲဒီနောက်တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါရရှင်။အခုအရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကလှိမ့်တာလဲစီတာ y o u r ယောကသင်ဤ e y e s eyes ကမျက်လုံးတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမကျေနပ်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စိကိုအပေါ်ပင့်ပြီးပြတတာမျိုးဖြစ်ပါတယ်တကယ်ဆိုမျက်စိကိုအပေါ်ပင့်ပြီးပြတတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့သိတ်ကိုစိတ်ဆိုးသွားတယ်လေအမေတူအနေနဲ့ညတွေမှာညနေအိမ်ပြန်လာတာမတင့်တော်ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာလာတန်စီစဉ်ပို့ချပေးနေတဲ့အီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။ဒီနှစ်ကမ္ဘာစိတ်ကျန်းမာရေးနေ့ဆောင်ပုဒ်ကတော့လုပ်ငန်းခွင်နဲ့စိတ်ကျန်းမာရေးဆိုတဲ့ဆောင်ပုဒ်ဖြစ်ပါတယ်။ဒါဟာလုပ်ငန်းခွင်တွင်စိတ်ကျန်းမာရေးထိခိုက်စရာကိစ္စရပ်တွေရှိနေတာနဲ့စိတ်ဖိစီးမှုကြောင့်အလုပ်ကိုထိခိုက်မှုရှိနိုင်တာတွေကိုအထူးသတိထားမိစေဖို့အတွက်အခုလိုလေးပေးဖော်ပြတာဖြစ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။လုပ်ငန်းခွင်အတွင်းစိတ်ဖိစီးစိတ်ကျမှုတွေနိုင်တဲ့စီးနင်းပြုမှုချင်းခံရမှုတွေနဲ့အဆင်ပြေမှုတွေကြောင့်စိတ်လုံခြုံမှုမရှိရင်ကုန်ထုတ်လုပ်ငန်းကိုလည်းကျဆင်းလာစေတဲ့အကြောင်းစိတ်တက်သူတစ်စိတ်ကျန်းမာပညာဌာနပါမောက္ခဌာနမှဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคပမခါဒေါက်တာတင်ခင်ဗျာကျွန်တော်တို့ဒီနှစ်ကမ္ဘာစိတ်ကျန်းမာရေးနေ့ရဆောင်မှုကလုပ်ငန်းခွင်နဲ့ဒီစိတ်ကျန်းမာရေးဆိုတဲ့အခါကျတော့ဆရာရေဒါကဘာကြောင့်အရေးကြီးရလဲဆရာ
တကယ်တော့လုပ်ငန်းခွင်နဲ့ကျန်းမာရေးပေါ့နော်ဒါပေမဲ့အများအပြစ်တော့ကျန်းမာရေးဆိုရင်ခန္ဓာကိုယ်ကျန်းမာရေးကိုစိတ်ထဲပြည်ပြည်နေတာပေါ့နော်စိတ်ကျန်းမာရေးကိုလည်းဘယ်လိုမျိုးဖြစ်တတ်ကြတာပေါ့အဲ့ဒါကြောင့်ဒီနှစ်မှာတော့လုပ်ငန်းခွင်နဲ့မှာစိတ်ကျန်းမာရေးအရေးကြီးကြောင်းပြောင်းဟ ာဘာဖြစ်ကြမှာရေးနေပါအဲဒီဆောင်မှုလေးနဲ့သိကြမှာရေးအကြည့်ပြန်မြင်အောင်လို့လုပ်ခဲ့ကြတာပေါ့အဲဆိုလို့ဒါတော့သိကြမှာရေးကလုပ်ငန်းရှင်မှာအရေးကြီးတယ်လို့ကျွန်တော်ဆိုလိုတာပေါ့နော်အဲတကယ်ဆိုတော့အလုပ်ငန်းရှင်ဆိုတာလဲကျွန်တော်ရဲ့ဘဝမှာအလုပ်လုပ်တဲ့လူတွေဆိုရင်ကိုယ့်ရဲ့အချိန်ရဲ့တနေ့တာရဲ့သုံးပုံတစ်ပုံတော့ကကျွန်တော်ရဲ့အချိန်တော်တော်များများလားကျွန်တော်လုပ်ငန်းကိစ္စမှာရှိတာပေါ့နော်ပြီးတော့အဲ့လိုရုပ်ငန်းကိစ္စမှာအချိန်ရှိနေသလိုပေါင်းကင်းဆက်ဆိုင်ရေးပေါ့နော်လောက်တာချင်းချင်းပေါင်းကင်းတာအထက်အောက်ပေါင်းကင်းတာအားတွေလည်းကျွန်တော်ရဲ့ဘဝမှာလုပ်ငန်းခွင်တန်းမှာလူတွေနဲ့ပေါင်းကင်းဆက်ဆံတော်တော်များများရှိနေကြတာပေါ့ဒါကြောင့်ဒီလုပ်ငန်းငွေကအရေးကြီးတာပေါ့နောက်တစ်ခုကတော့သင်ချင်းမှရေးနဲ့အလုပ်ကိုဆက်ဆံမှုပေါ့နော်အပြည့်အလှန်မှာပဲဒီအလုပ်ကိုကျွန်တော်စိတ်ကျဉ်းတဲ့သဘောကျတယ်ဆိုရင်စိတ်ကျမ်းပါယူအလုပ်ကောင်းရင်စိတ်ကျပြောသလိုအခေရေးချောင်းမြန်ပေါ့စိတ်ဖြစ်စီမှုနားလိုက်ရင်လည်းဒီအလုပ်ကိုလည်းသွားထိခိုက်တယ်အဲ့လိုပဲအလုပ်ကြောင့်လည်းစိတ်ထိခိုက်တယ်ဒါတော့အပြည့်အလှန်ဖြစ်နေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီလုပ်ငန်းကွင်မှာပေါ့ဆရာနော်ဘလို့စိတ်တက်ကြတာမျိုးတွေတွေ့ရလဲရှိလဲ
ဒီလုပ်ငန်းကွင်မှာအများအားဖြစ်တော့စိတ်ကျမ်းပါယူပြဿနာတွေရှိနေပြီအဲ့ဒါကိုသတိမထားမိတာတွေ့ရတာပေါ့နော်ကိုယ်မှာသိကြတာဒီစိတ်ဖြစ်ခြင်းခေါ်တဲ့ကိုယ်ရဲ့ယောနဲ့ယောဂာတွေတော်တော်များများပြည်နေရတာပေါ့နော်အဲ့လိုတွေ့ရတဲ့ဒီသလို degree ရှုခမကျမရေးဖွဲ့တာလေးလာချင်ရဆိုလို့ရှိရင်တော့လုပ်ငန်းတွင်ထဲမှာဒီစိတ်ဖြစ်ခြင်းမှုကြောင့်သိကြယောဂာကြောင့်ဒီလုပ်ငန်းကိုထုတ်လုပ်မှုတွေဆုံးရှုံးတော့ပေါ့ဒါကဘာလို့အတိုင်းတာနဲ့ကြည့်လို့ဆိုရင်တစ်နှစ်တစ်နှစ်ကို1 trillion လောက်တွေ့ရမှာနော်အဲ့ဒါဒီသလိုဘာထပ်တွေ့ရလဲဆိုတော့ကျေးဇူးဒီလုပ်ငန်းကိစ္စမှာသိကျမရေးကောင်းတာအောင်ပျော်ရွှင်လာအောင်နောက်ပြီးတော့ဒီလုပ်ငန်းကိစ္စမှာအခြေအနေစိတ်မကျမ်းမလို့ဖြစ်နေတယ်အဲ့ဒီစိတ်မကျမ်းမတဲ့လူတွေကိုပြည်သူဆောက်ရှောက်ပြီပေါ့နော် US ဒေါ်လာတဒေါ်လာလုပ်ငန်းလို့ဆိုရင်ဒီလူတွေကကျမ်းမသွားတယ်ကြောင့်သူတို့ရဲ့ထုတ်လုပ်မှုတွေကပြန်ထွက်လာတာကိုကြည့်လိုက်ဆိုရင်တဒေါ်လာ300ရင်4ဒေါ်လာလောက်ကအပြည့်ထွက်တယ်ပေါ့ဆိုလိုတာတော့ကုန်ထုတ်လုပ်မှုကပိုပြီးတော့ညင်လာတယ်လူတွေပိုပြီးတော့နေကောင်းတော့ဘလုံးပိုလုံးနိုင်တယ်နောက်တစ်ခုကလည်းအလုပ်ထက်မှာဒီ90ပြင်းပြင်းပြမှုတွေလုပ်ငန်းတွေပြပလာတယ်ဒါကလည်းအငြင်းတွေ့နေတယ်အဲ့ရမယ်ဆိုရင်စိတ်ပြည်စည်ကြတဲ့ပတ်သက်ပြီးလုပ်ငန်းတွေနဲ့ဆက်ဆက်ပြီးတော့မူရစီပြဿနာတွေအရေးပြဿနာတွေဒါတွေလည်းဖြစ်လာတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီလုပ်ငန်းကွင်တင်ဒီစိတ်မချမ်းမှချင်းကိုဖြစ်စေတဲ့အဓိကအချက်တွေကဘာတွေလဲဆရာ
လုပ်ငန်းတွေမှာခန္ဓာကိုယ်ပိုင်းရောစိတ်ပိုင်းဆိုင်ရာရောအောက်လုံးကျုံသိချတဲ့အစီအမံတွေရှိနေတာပေါ့ဟိုမှာဆိုပါစို့ဝိရိယဆိုရယ်ဆိုပါစို့မျက်နှာကိုအကာကာထားတာမျိုးဒါတော့ physical ကိုစိတ်မရေးအတွက်ကာတာပေါ့နော်အဲ့လိုအစီအမံမျိုးပဲသိချမ်းမှရေးအတွက်ကိုအထူးခိုင်နေအောင်ဖြစ်ကြမယ့်ယူကြည့်တဲ့အစီအမံဒီမရှိလို့ဆိုရင်တော့အဲ့ဒါကိုပြီးမဆိုင်ရင်တော့အဲ့ဒီလုပ်ငန်းတွေကပျော်ရွှင်တဲ့လုပ်ငန်းတွေမဖြစ်နိုင်ဘူးလေသိကြမယ့်ယူမကောင်းဖြစ်နိုင်တာပေါ့အဲ့လိုပဲလုပ်ငန်းတွေမှာကြံရည်ပြတ်ဆက်ွယ်ကြရတယ်အထက်နဲ့အောက်ဆက်ွယ်ကြရတယ်ပြန်လည်ဆက်ွယ်မှာ communication အားနေတာပေါ့အပြန်လည်ဆက်ွယ်မှုအားနေတယ်ပွားဟနေတာရှိတယ်အောက်ကလူကအထက်ကိုမပြောနိုင်အချက်ကလည်းလည်းအခုသိကြနေကြမှုမရှိအဲ့လိုမျိုးဆက်သွယ်မှုတွေအားငယ်လို့ဆိုရင်လည်းဖြစ်ရှိမှုတွေဖြစ်တယ်အဲ့မှာသိကြမှာဖြစ်တယ်နောက်တစ်ခုကတော့လေချီချိုးကတော့ဒါလို့ဆိုဒါပဲလုပ်နေတယ်အဲကိုလို့ရဲ့အလုပ်ကဘယ်လိုမျိုးအကျိုးရှိတယ်ဘယ်လိုမျိုးလုပ်ရတယ်အဲ့ဒီမျိုးပေါ့နောက်တစ်ခါလေးကျတော့အလုပ်မှာကိုယ်တိုင်ပါဝင်ဆုံးဖြတ်လို့မရဘူးပေါ့နော်ဆုံးဖြတ်မှုအားငယ်တယ်အဲ့တော့အလုပ်ကိုဒီတိုင်းပဲလုပ်နေရတော့ဒါကလူတွေကဖြစ်ရှိမှုဖြစ်တယ်အဲ့တော့ကိုယ်တိုင်ပါဝင်ဆုံးဖြတ်မှုအားငယ်တဲ့ဒီလုပ်ငန်းတွေမျိုးကလည်းသိနေကြမှုဖြစ်တာပေါ့။နောက်တစ်ခုကတော့အလုပ်လုပ်တဲ့လူတွေကိုထောက်ပံ့မှုအားနည်းတာပေါ့။သူလက်စားအားနည်းတာလည်းဖြစ်ရင်ဖြစ်မယ်။ဒါမှမဟုတ်ရင်လုပ်ငန်းကလိုအပ်တဲ့ဟာတွေကိုလုံလောက်ပြည့်စုံအောင်ထောက်ပံ့မှုမပေးဘူး။စိတ်ပိုင်းဆိုင်ရာလူမှုကိစ္စထောက်ပံ့မှုမပေးဘူး။ဒါဆိုရင်သိချင်မှယူအားနည်းစီတယ်ပေါ့။နောက်တစ်ခုကတော့အလုပ်ချိန်ကအားတင်းတင်းကြပ်ကြပ်ကြီးလုပ်တာ။အဲ့ဒါမျိုးဆိုရင်လည်းဖြစ်ရှိမှုများတယ်။သိနေကြမှမှုဖြစ်တယ်ပေါ့။နောက်တစ်ခုကလည်းအလုပ်ကိုလုပ်တဲ့နေရာမှာဒီညညံကြားထားမှမရှိဘူးပေါ့အဲ့တော့အလုံးလုံးဝိုက်လို့ကဘာလို့အောင်ဒီညညံလမ်းညမမရှိတော့ကြောက်သူ့မဝေးွားတယ်အဲ့ဒီအချက်တွေကလည်းစိတ်ဖြစ်ပြီးမှုဖြစ်တာပေါ့နော်နောက်တစ်ချို့လုပ်တွေကတော့အလုံးကြီးပင်ကူသဘာဝကသူ့ရင်ရတဲ့လုပ်ဟိုတိကျတယ်အဲ့ဒီဟာတွေလည်းစိတ်ဖြစ်ပြီးမှုဖြစ်စေတာပေါ့နော်နောက်တစ်ခုကလုပ်သားတွေရဲ့ကြွန့်ကျင်မှုနဲ့သူတို့ရဲ့လုပ်ရတဲ့အလုပ်အလုံးကြီးတွေမရှိဘူးပေါ့နော်အဲ့ဒါဆိုရင်လည်းဖြစ်ပြီးမှုဖြစ်စေတာပေါ့နောက်တစ်ခုကတော့ဒီအဖွဲ့အစည်းမင်းညို့ပေါ့နော်ဒီလုပ်ငန်းတွေအတွင်းမှာအဖွဲ့အစည်းတင်းနေလို့ရတာပြည်သူကြောင့်ညို့မှုမရှိဘူးအဲ့လိုမျိုးပေါ့ဝင်ခြင်းဆိုရင်စိတ်ကြည်တိမှုဖြစ်ပြီးတော့စိတ်ကြမ်းမှားရေးမကောင်းဘူးဖြစ်တာပေါ့တခြားအချက်တွေလည်းစိတ်ကြမ်းမှားတဲ့ဟိုမှာဆိုပါစို့ခန္ဓာကိုယ်မကြမ်းမှားရင်စိတ်ကြမ်းမှားဖြစ်တာကိုခန္ဓာကိုယ်မကြမ်းမှားဖြစ်စေတဲ့ပေါ့ဝင်ခြင်းမျိုးဆိုရင်လည်းစိတ်ကြမ်းမှားတာကိုဖြစ်စေတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ကြမ်းမှားရေးလုပ်ငန်းတွေကောင်းကာကွယ်နိုင်ဖို့အတွက် ဘာတွေလုပ်ဖို့လုပ်လဲဆရာကြီ
း။ဒီကတော့ကျရင်တော့သူတို့ကကျွန်တော် risk factor လို့ခေါ်တာပေါ့။အန္တရာယ်ရှိတဲ့အချက်တွေပေါ့။အဲ့ဒီအချက်တွေကိုပြုပြင်လိုက်မယ်။အဲ့ဒါတွေမဖြစ်အောင်လုပ်လို့သင်တာစဉ်းစားမှရေးကိုကောင်းဖြေမယ်ပေါ့နော်။နောက်ပြီးတော့အာပြုလုပ်ပြင်တယ်ဆိုတော့အလုပ်လုပ်ကြတဲ့မှာလုပ်တာဒီကိုယ့်အလုပ်ကိုကိုယ်တမူထားတတ်လာအောင်ပေါ့။အလုပ်ကိုတမူထားထားလိုက်ရင်ဘလို့ကိုလုပ်ရတာပျော်ရွှင်မှာပေါ့။နောက်တစ်ခုကတော့ဘာကြီးကြီးလဲဆိုတော့လုပ်ငန်းတွေမှာတော့ဖြစ်ဖြစ်ကတော့ရှိချပါပဲပေါ့နော်။အဲဒီရှိလာခဲ့ရင်တော့ဒီ UR စိတ်မကျန်းမာဘူးဖြစ်နိုင်ရင်တော့မအဲ့စိတ်မကျန်းမာတဲ့လူကိုစောစောစီးပြီးအောင်ကြိုးစားမှာပေါ့နော်။ဥပမာဆိုပါစို့ဒီလုပ်တာတယောက်ကအရင်ကတော့ကောင်းကောင်းလုပ်နေတယ်။အခုကျတော့မလုပ်ချင်ဘူးဖြစ်လာတယ်။ဒါမို့ရင်စိတ်တူလာတယ်။ဒါမှမဟုတ်အယုတ်ကိုပြက်ကွက်လာတယ်။ဒါဆိုပေါ့ကြောင်းနေလာတယ်ဆိုရင်ဒီလုပ်တာကအကြောင်းတလူကြောင်းနေသွားလဲဆိုတာကိုလေ့လာပေါ့လေ့လာပြီးလို့ဆိုရင်ဒီစိတ်မကျန်းမာဘူးဖြစ်တယ်ဆိုရင်ဒါအကြောင်းကြောင့်စိတ်မကျန်းမာတာဖြစ်ပြီးသူ့ကိုကူညီမယ်ပေးမှမယ်လို့အဲ့လိုဆိုရင်သူ့အသာပေးမယ်ပြီးလို့ဆိုရင်သူ့ကိုဒီစိတ်ကျန်းမာရေးပြဿနာအတွက်တိုင်ပင်ဆွေးနွေးရလဲရှိမယ်ပေါ့အဲ့ဒီပြင်ထန်လို့ဆိုရင်လည်းစိတ်ကူတာလည်းရှိမှာပေါ့အဲ့လိုမျိုးလုပ်ပြီးလို့ဆိုရင်ဒီလုပ်ခွင့်ကပိုပြီးတော့စိတ်ကျန်းမာရေးပိုကောင်းလာမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးချက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့နယ်အင်ဂျင်ကြီးရွာတုတ်တမအလောင်း10လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖို့ရရှိတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်မှာမိုင်းတလုံးပောက်ကွဲခဲ့လို့ကလေးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာရှမ်းလူထုတွေးဆုံပွဲပိတ်ပင်ခံရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်အင်ဒင်ကျေးရွာကတုတ်တံမှန်အမိမတိအလောင်းတွေရှိနေတယ်လို့တင်းတွေထွက်ပေါ်လာတဲ့အတွက်တူးဖော်ရမ်းမှာအခုအခါအလောင်း၁၀လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖော်ရရှိထားတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကဒီလ၁၉ရက်နေ့မှာတင်းထုတ်ပြန်ထားပါတယ်အမိမဖော်လို့သူတဦးကအင်ဒင်ရွာတုတ်တံမှန်လူတွေကိုတက်ပြီးမြုပ်ထားတယ်လို့တင်းပေးတိုင်ကြားခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကမကြသေးမီကတင်းထုတ်ပြန်အပြီးမှာအခုလိုတူးဖော်စစ်ဆေးခဲ့တာပါအဲ့ဒီအလောင်းတွေကိုမြို့နယ်တရားသူကြီးနဲ့မှုခင်းဆရာဝန်တွေအပါအဝင်နေပယ်ပေါင်းစုံကအဖွဲ့ဝင်၅ဦးပါဝင်တဲ့အဖွဲ့ကဦးဆောင်ပြီးမနေ့ကလာရောက်စစ်ဆေးတူဖို့ခဲ့တာဖြစ်ပါတယ်အခုတွေ့ရှိထားတဲ့အလောင်းတွေဟာပဲသူပေဝါတွေဆိုတာသိနိုင်ဖို့အတွက်အာနာပိုင်တွေဘက်ကဆက်လက်တူဖို့စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သိရပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှီမုံပေါ်ကျေးရွာအုပ်စုမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးတေဆုံးပြီးလေဦးတန်ရရရှိခဲ့တယ်လို့ဒေတာခံတွေကပြောပါတယ်ဒီဇင်ဘာ16ရက်နေ့ညနေပိုင်းမှာပောက်ကွဲခဲ့တာဖြစ်ပြီးအသက်12နှစ်အရွယ်မောင်အောင်လင်းထွန်းမှာမိုင်းပောက်ကွဲတဲ့နေရာမှာပွဲချင်းပြီးတေဆုံးပြီးတော့တန်ရရရှိတဲ့ကလေးငယ်၄ဦးအနက်တန်ရပြင်းထန်သူ၂ဦးကိုလာရှိုးဆေးရုံကိုပို့ဆောင်ခဲ့တယ်လို့ကြံတဲ့၂ဦးဟာလည်းမူဆယ်ဆေးရုံမှာဆေးဝါးကုသမှုခံယူနေတာဖြစ်ပါတယ်အဆိုပါပောက်ကွဲမှုဖြစ်စဉ်မှာလက်နက်ကင်အဖွဲ့အစည်းကထောင်ထားတဲ့မိုင်းဆိုတာမသိရှိရသေးပါမုံပေါ်ဒေတာအတင်းမှာဆိုရတတ်မတော့မုံပေါ်ပြည်သူစစ်ကချင်လူလာရေးတတ်မတော့ KIA နဲ့အခြားတိုင်းရင်းသားတော်လှန်ရေးလက်နက်ကင်တို့တွာလာလှုပ်ရှားလက်ရှိပါတယ်
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အဖွဲ့ဝင်နိုင်ငံရေးပါတီအစုအဖွဲ့23ပါတီတို့စီးပွားရေးဆိုင်ရာမူဝါဒအလုပ်ယုံဆွေးနွေးပွဲတစ်ရက်ကိုဒီဇင်ဘာ20ရက်နေ့ကစပြီးမွန်ပြည်နယ်ဆစ်ဆဲကမ်းခြေရှိ 21st Paradise Hotel မှာ၃ရက်ကြာကျင်းပနေပါတယ် UPDJC မှာပါတဲ့စီးပွားရေးကဏ္ဍဆိုင်ရာဆွေးနွေးပွဲနဲ့အဓိက Federal စီးပွားရေးတည်နံ္ဒရဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့အခြေခံမူတွေကိုနိုင်ငံရေးပါတီ23ပါတီကတည်ထောင်ဆွေးနွေးသွားရန်ဖြစ် တယ်လို့ UPDJC အတွင်းရေးမှူးအဖွဲ့ဝင်မင်းစရာဦးကပြောပါတယ်။နိုင်ငံရေးပါတီအစုအဖွဲ့23ပါတီအနေနဲ့အခုလိုအလုပ်ယုံဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာတမကပဲနေရီမှာပါတွားရောက်လှုပ်ဆောင်ရတာကဒေသခံပြည်သူလူထုနဲ့သတင်းထောက်တွေကိုထိတွေ့ခွေရတဲ့အတွက်ဒေသအခြေအနေတွေကိုလူထုတွေနဲ့ဆွေးနွေးနိုင်မှာဖြစ်တယ်လို့ပြည်သူတွေရဲ့ခံစားချက်ကိုလည်းနီးနီးကပ်ကပ်လေ့လာနိုင်မယ်လို့ယုံကြည်ကြောင်းသူကဆိုပါတယ်။အလုပ်ယုံဆွေးနွေးပွဲ workshop ပထမပိုင်းနေ့ရက်မှာပြည်သွင်းတဲ့နိုင်ငံတကာကပညာရှင်တွေရဲ့အတွေ့အကြုံတွေကိုမျှဝေတဲ့အစီအစဉ်နဲ့နောက်ဆုံးရက်မှာနိုင်ငံရေးပါတီ23ဖွဲ့တို့ရဲ့သဘောထားအမြင်တွေကိုစုစည်းတဲ့အစီအဝေးကျင်းပဆုံးဖြတ်အတည်ပြုချက်ရယူပြီးပြည်တော်စုငင်းချရဲ့ညီလာခံ UPC မှာစာတမ်းအဖြစ်တင်တွင်းသွားမှာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာဒီဇင်ဘာလ21ရက်နေ့မနက်ပိုင်းကရှမ်းမြို့တာစစ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲထပ်မံပြုလုပ်ဖို့အစီအစဉ်ရမှာမြေမတပ်မတော်ကစစ်ရင်အား50ခန့်ဝင်ရောက်ပြီးတားဆီးခဲ့ပါတယ်ဒီဇင်ဘာ19ရက်နေ့ပထမအကြိမ်ကျင်းပစဉ်ကလည်းရလခတိုင်းမွညွန်ကြားမှုနဲ့ရယ်လင်တပ်နယ်ကစစ်ရင်အား3ဝင်ရောက်တားဆီးလို့တွေ့ဆုံပွဲပြည့်ပြည့်ခဲ့ရပြီးတဲ့နောက်အခုထပ်မံတွေ့ဆုံမှုပြုလုပ်ရမှာဒုတိယအကြိမ်တားဆီးခံရတာဖြစ်ပါတယ်RCSSSC ကမကထပြုတဲ့ရှမ်းမြို့တာစစ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတဘောထားရယူဖို့တွေ့ဆုံတဲ့ပွဲကိုဒီဇင်ဘာ18ရက်နေ့ကနေ24ရက်နေ့ထိ14မြို့နယ်မှာကျင်းပဖို့စီစဉ်နေတဲ့အပေါ်တည်ငြိမ်ရေးနဲ့လုံခြုံရေးကိုမထိခိုက်စေဘဲအောင်အောင်မြင်မြင်ကျင်းပနိုင်ရေးအတွက်ရှမ်းပြည်နယ်အစိုးရကိုအကြောင်းကြားစာပေးပို့ခဲ့ပေမဲ့ပင်လုံမှာပြုလုပ်မဲ့လူထုတွေ့ဆုံပွဲကိုတပ်မတော်ကနေ၂ကြိမ်တိုင်တိုင်တားမြစ်ခဲ့ပါတယ်
။လက်နက်ကိုင်အဖွဲ့တွေကနေဖမ်းဆီးထားတဲ့ Oriental Highway Company ဝန်ထမ်းအမျိုးသား၅ဦးကိုဒီဇင်ဘာလလယ်မှာပြန်လွတ်ပေးခဲ့ပြီလို့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နမ်ကုတ်ရွာသားတဦးကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကလာရှိုးမြို့ကနေမူဆယ်သွားတဲ့ပြည်ထောင်စုကားလမ်းမကြီးမှာလမ်းပြပြင်နေတဲ့ Oriental Highway Company ဝန်ထမ်းအပါအဝင်အမျိုးသား9ဦးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေကဖမ်းဆီးခဲ့ပြီးရွာသားနှစ်ဦးကိုပြန်လွတ်ပေးခဲ့တာပါဖမ်းဆီးခေါ်ဆောင်သွားတဲ့တပ်ဖွဲ့မှကချင်နဲ့တအန်းကလောင်တပ်ဖွဲ့ကဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုတော့မသိရသေးဘူးလို့ကနဦးလွတ်လာတဲ့နမ်ကုတ်ရွာသားတဦးကပြောပါတယ်ဖမ်းဆီးခေါ်ဆောင်သွားတဲ့တပ်ဖွဲ့မှကချင်နဲ့တအန်းတပ်ဖွဲ့ကဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာမသိရဘူးလို့ကနဦးလွတ်လာတဲ့နမ်ကုတ်ရွာသားတဦးကပြောပါတယ်ဒီဖြစ်စဉ်မှာကော်မတီဝန်ထမ်းအမျိုးသား9ဦးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တအန်းပလောင် TNLA တပ်ဖွဲ့ဝင်တို့ကနေဖမ်းဆီးသွားတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကတင်းထုတ်ပြန်ထားပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါဇန်နဝါရီလနောက်ဆုံးအပတ်မှာရှမ်းပြည်တောင်ပိုင်းလင်းကိမ်းမြို့မှာကျင်းပမဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲအတွက်ရှမ်းအမျိုးသားများကိုစားပြု CSSU ကအဖွဲ့၅ဖွဲ့ခွဲပြီးရှမ်းပြည်လူထုနဲ့ကွင်းစင်းတွေ့ဆုံနေပါတယ်လက်ရှိတွေ့ဆုံမှုတွေထဲကပင်လုံမြို့မှာပြုလုပ်တဲ့တွေ့ဆုံပွဲကိုရလခတိုင်းမှုရဲ့ညွန်ကြားချက်နဲ့စစ်အင်အားသုံးပြီးတော့တားမြစ်ပိတ်ပင်ခံရတာတွေလည်းရှိနေပါတယ်။ဒါကြောင့်ပိတ်ပင်ခံရတယ်လေမိကုနဲ့ပတ်သက်ပြီးနမ်ဟော်မြေဆက်သွယ်မေးမြန်းချက်ကို RCSSSA ရဲ့ပြည်တွင်းပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ဦးကအခုလိုစတင်ဖြေဆိုထားပါတယ်။
โอเคကျွန်တော်တို့မလုပ်ခင်မှာဒီရှမ်းပြည်နယ်ဝန်ကြီးချုပ်စီလက်အကျိုးစီးပွဲတွေတော့ကျွန်တော်တို့လုပ်မယ်ဆိုတဲ့အကြောင်းကျွန်တော်တို့က10ရက်နေ့ရက်ဆွဲနဲ့စာပို့ထားတာရှိပါတယ်ပေါ့နော်ဒါပေမဲ့ဟိုတက်ကအဲ့လိုလာပြီးတော့ဟိုဟန်တာပါကဒီအစိုးရဘက်ဘက်ပိုင်းကဒီတပ်ဘက်ပိုင်းကိုပြန်ပြီးတော့ဟိုအကြောင်းကြားလာရေးတင်ပို့ပေးတာတွေမရှိဘဲနဲ့ဖြစ်သွားတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဒီကလခလူတိတ်တိုင်းမှုကပေါ့သူကလည်းသူကရန်လည်းဟို GMCS ကဥစားဖြစ်ပါတယ်နောက်ပြီးတော့ GMC သူကဘာမှဟိုညင်ကြားချက်တွေ GMC ကဘာမှစာပို့ထားတာမရှိဘူးပေါ့နော်လုံးမဲ့ကိစ္စကအဲ့လိုကြားတယ်ဗျာ
အခုလိုတားမြစ်တာတွေလှုပ်ချင်းအဖြစ်ပြည်ထောင်စုအတွက်ရောတိုင်းရင်းသားစီးလုံးညီညွတ်ရေးအတွက်ဘယ်လိုထိခိုက်ကြရရိုက်စေနိုင်ပါသလဲ
ကျွန်တော်တို့ဒီခုလူထုတွေ့ဆုံပွဲကလာမယ့်27ဆရာစုပင်လုံးမှာလုံးမဲ့ဟိုဟာဒီကိုကျွန်တော်တို့ကဒီအချက်လက်တွေတော့ကျွန်တော်တို့တော့စူးဆောင်ချင်းဖြစ်ပါတယ်ပြည်သူလူထုတွေရဲ့တော့အကြံဉာဏ်တွေကျွန်တော်တို့တိုင်းပြည်အတွက်ငြိမ်းချမ်းရေးဖြစ်စဉ်တွေအတွက်တော့အထောက်အပံ့မဲ့ဟာတွေပေါ့နော်ရယူချင်းဖြစ်ပါတယ်ပေါ့နော်ဒီဟာတာခံရချင်းအဖြစ်ကျွန်တော်တို့ဒီချမ်းမျိုးတွေမဟုတ်ဘူးကျွန်တော်ဒီတိုင်းသားတွေကနော်တမတော်ပေါ့ပေါ့နော်ယုံကြည်မှုကိုပြောပါလာစီမှန်ဆိုကျွန်တော်တို့ကဒီနိုင်ငံရေးတွေ့ဆုံပွဲလောက်နေတာကကျွန်တော်တို့ဒီနိုင်ငံတည်ဆောက်ဖို့နိုင်ငံငင်းချင်းရေးအတွက်လုပ်နေတာပေါ့နော
်အခုလူထုတွေ့ဆုံပွဲအခြေအနေကောဘယ်အတိုင်းတာတီပီပီလို့ပြောရမလဲရှင
်ကျွန်တော်တို့ဒီမြောက်ပိုင်းအဖွဲ့ကတော့ကျွန်တော်တို့ဒီငါနေရာတွားဖို့ရှိတာကိုကျွန်တော်တို့နောက်ထပ်3နေရာတမာရီတယ်တခြားကျွန်တော်ဂျန်နယ်4ဖွဲ့မှာလဲသူက တနေရာစီတော့ပဲဟိုပြီးသေးတယ်ပေါ့နော်ဒီဟိုက30ရာခိုင်နှုန်းတော့ပြီးမှာအဲကျွန်တော်တို့ဒီမြောက်ပိုင်းမှာတော့ကျွန်တော်တို့3နေရာတန်နေတယ်ဒီမှာကျွန်တော်လာရှိုးမှာရဲ့ဒီမိုင်းရဲ့မှာရဲ့နောက်ပြီးတော့ဒီကြောက်မဲမှာရဲ့ပေါ့နော
်လူထုတွေ့ဆုံပွဲရဲ့ပေါ်ဘယ်လိုမြင်ပါသလဲရှင်ဂျင်းနဲ့အားရမှုတွေရှိပါသလားရှင်
ကျွန်တော်တို့သိမြင်တော့တော့ဒီမိခွန်းနေเนาะတို့เนาะမိတာတွေရှိတယ်နောက်ပြီးတော့တို့အကြံကြည့်ချက်တွေပေးတာတွေရှိတယ်အကြံကြည့်ချက်ခမများကလည်းချမ်းမြူသားတွေအတွက်ပေါ့เนาะတော်တော်လေးကိုကောင်းမွန်တဲ့အကြံကြည့်ချက်တွေပေးတာကျွန်တော်တွေ့ရပါတယ်ပေါ့เนาะနောက်ပြီးတော့လာတက်တဲ့လူတွေကလည်းစိတ်ပါဝင်စားစွာနဲ့เนาะဆွေးနွေးတာတွေတွေ့ရပါတယ
်လူထုတွေ့ဆုံမှုပြုနေတဲ့အဖွဲ့ဟာဒီဇင်ဘာလ25ရက်နေ့တောင်ကြီးမှာပြန်လည်တွေ့ဆုံကြမှာဖြစ်ပြီးတော့လာမဲလမှာလင်းခင်းမြို့မှာပြုလုပ်မယ်ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲအတွက်အချက်တွေစုဆောင်ပြင်ဆင်ကြမှာဖြစ်ပါတယ
်ဆက်ပြီးတော့6ချိန်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုလာမယ့်ဒီဇင်ဘာလ28ရက်နေ့မှာမွန်ပြည်နယ်ချောင်းစုံမြို့နယ်ကမာမိုးကျေးရွာမှာကျင်းပသွားမှာဖြစ်ပါတယ်ဒီနေ့မွန်လူငယ်များနဲ့အခမ်းအနားကျင်းပမှုမှာဘာတွေထူးခြားမှုရှိနေပါသလဲမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်
ဒီနှစ်မှာကျင်းပမယ်မွန်လူငယ်များနေ့အခမ်းအနားအစီအစဉ်တွေဟာအရင်နှစ်ကထက်နည်းနည်းထူးခြားတဲ့အစီအစဉ်တွေရှိတယ်လို့လည်းမွန်လူငယ်ဖိုရမ်တာဝန်ခံတဦးဖြစ်သူမင်းညံစိုက်ရမန်ကအခုလိုဆိုသွားပါတယ
်ဒီနှစ်မွန်လူငယ်နေ့ကနည်းနည်းထူးခြားတယ်ဗျထူးခြားတယ်ဆိုတာမနှစ်ကဆိုလို့ရှိရင်တော့ကျွန်တော်တို့28ရက်နေ့ညလို့ရှိရင်တော့ဘီဟော့ပြောပေါ်ပုံစံလို့ကျွန်တော်တို့သွားကြတာပေါ့နော်ဒီနှစ်မှာကလူငယ်နဲ့ပတ်သက်ပြီးတော့ဖေဟီလီတွေကျွန်တော်တို့လုပ်မယ်လူငယ်တွေကပြောနေပတ်သက်ကျွန်တော်တို့အဲ့ဒါကိုသက်ဆိုင်ရာမြို့နယ်လိုက်ဖိတ်ပြီးတယ်မှာပေါ့အเจ้าရာကိုပြီးပြီးတယ်မှာစကားကြီးလူတွေပုံစံလို့အဲ့ဒါတော့ရှိမယ်ဒီလူငယ်နဲ့မူရစေဝါနဲ့ပတ်သက်ပြီးတော့တယောက်ပြပေါ့အဲ့ဒါတော့ကျွန်တော်တို့လုပ်ဖို့ရှိတယ
်ကျင်းပရေးကော်မတီဝင်ဖွဲ့ကောင်းဆောင်တူဖြစ်တဲ့မင်းစံဒီဦးကလည်းမွန်လူငယ်များနေ့ကျင်းပရခြင်းရွယ်ချက်နဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
်အဓိကကမွန်လူငယ်တွေသူစီညီညွတ်ဖို့ရယ်နောက်တစ်ခုကကျွန်တော်တို့လွတ်လပ်ရေးအကျိုးခေတ်ပေါ့1946ခုနှစ်တုန်းကအခုတက်ရှိထင်ရှားရှိနေတဲ့ဒဝါရင်နိုင်ငံကြီးတမားဖိုးနိုင်ငံတိုင်းပေါ့ဒါရောက်ပဲရှိတယ်သူရဲ့လောက်ဖို့ကိုင်းဖက်တယ်သူတို့ကောင်းကြည့်တဲ့အနေနဲ့လူငယ်သူရဲ့အခန့်ကဏ္ဍခေတ်ဆက်ဆက်မှာတာဝန်ယူဆောင်ရွက်ခဲ့တဲ့လွတ်လပ်ရေးကြိုးပမ်းမှုတမားရောဒီအမျိုးသားတန်လူကြီးနဲ့ကိုပိုင်းပြထန်းခွေရရှိဖို့အတွက်ရန်အဲ့ဒါကိုလေးစားတဲ့အနေနဲ့
မွန်လူငယ်နေ့ခန္ဓာတက်ရောက်ခြင်းအဖြစ်အမျိုးသားရေးဆိုင်ရာအသိပညာတွေနားလည်လာတယ်လို့လည်းတံပြူဆက်မြို့နယ်အနင်းကြီးရွာကလူငယ်ပင်ကရာအဖွဲ့ကောင်းဆောင်မိစဟမွန်ကဆိုသွားပါတယ်ပထမအကြိမ်မွန်လူငယ်များနေ့ကိုကျိုင်းအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကြီးရွာမှာ2017ခုနှစ်ကစတင်ခဲ့ပြီးနောက်ရေးမြို့နယ်မော့ကနေကြီးရွာမူးတော်မြို့နယ်နှီးပတော်ကြီးရွာကော့ကရိတ်မြို့နယ်ကော့ပိန်ကြီးရွာနဲ့တံပြူဆက်မြို့နယ်ဝါကယူကြီးရွာတို့မှာအစဉ်လိုက်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်တင်ကျေးရွာတုတ်တံမှာအလောင်းဆယ်လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးပေါ်ရရှိထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှိမုံပေါ်ကျေးရွာအုပ်စုအတွင်းမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်
။တော်ရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းမြန်မာနယ်စပ်ဒေသကတရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဟာဥရောပနဲ့ယူရေးရှားဒေသငင်းချင်းရေးနဲ့တည်ငြိမ်ရေးအတွက်အရေးပါတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ OSCE အစည်းအဝေးကိုတက်ရောက်ခဲ့တဲ့ American နိုင်ငံသားရေးဝန်ကြီး Rex Tillerson ကတော့ဖြည့်ရှင်းရမယ့်ကိစ္စတွေထဲမှာ Ukraine နိုင်ငံအရေးထက်အရေးကြီးတာဘာမှမရှိဘူးလို့ပြောပါတယ်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုလွတ်လပ်ရေးနဲ့နိုင်ငံတကာကအသိမှတ်ပြုထားတဲ့နယ်နိမိတ်ဆိုင်ရာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့အကာအကွယ်ပေးသွားဖို့တနိဋ္ဌာန်ချထားကြောင်းနဲ့ Minsk သဘောတူညီချက်နဲ့ပတ်သက်ပြီးအပြည့်အဝအကောင့်တွေဖော်ဖို့တိုက်တွန်းတဲ့အပြင်ရုရှားအနေနဲ့ယူကရိန်းပိုင်ခရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့တာတွေကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ဘူးလို့ဝန်ကြီးတီလာဆင်ကပြောပါတယ်ဒါအပြင်ယူကရိန်းပိုင်အဲ့ဒီဒေသကိုပြန်မပေးရမချင်းရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့လည်းသူကပြောပါရယ်ရုရှားအနေနဲ့မင်းစ်သဘောတူညီချက်အတိုင်းလိုက်နာဖို့နဲ့ Donbass ဒေသကနေသူတို့ရဲ့တပ်ဖွဲ့ဝင်တွေမဆုတ်ခွာမချင်းအမေရိကန်နဲ့ဥရောပနိုင်ငံတွေကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဆက်လက်ထားရှိသွားမှာပါ။ယူကရိန်းအနေနဲ့နိုင်ငံတကာသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်နေပြီမယ်လည်းပဲရုရှားကတော့အဲ့ဒီလိုမလိုက်နာတဲ့အပေါ်သိရှိကြောင်းဝန်ကြီးဒေလာဆင်ကပြောကြားခဲ့ပါတယ်။ဒီလိုရှုပ်ထွေးလာတဲ့အခြေအနေတွေကြောင့်2016ခုနှစ်ကထက်2019ခုနှစ်မှာအရက်သားတွေပိုးပြီးတော့တည်ဆုံခဲ့ရပြီးနိုဝင်ဘာလအတွင်းတုန်းကလည်းဒေါနက်စ်နဲ့လူဟန့်စ်ဒေသတွေမှာအပြစ်ခတ်ရစေးချိုးဖောက်မှုတွေတိုးလာတယ်လို့ OSCE လောက်ကန်ယူကရိန်းဆိုင်ရာအပြစ်ခတ်စောင့်ကြည့်အဖွဲ့ SMN ကပြောပါတယ်။အစိုးရစံချိန်တဲ့အဖွဲ့တွေကိုရုရှားဟာလက်နက်တက်ဆင်ပေးပြီးတနံပေးတယ်လို့အတူပူတဲ့တိုက်ခိုက်ပေးနေတာလိုမျိုးဝင်ရောက်ဆွတ်ဖက်ကြီးကြော်မှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုထားပြီးပြည်ပခါတွေဆက်ဖြစ်နေရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းရှိဖို့လိုတယ်လို့ဝန်ကြီးဒေလာဆင်ကထောက်ပြပါတယ်။2019ခုနှစ်ဧပြီလအတွင်းယူကရိန်းအရှေ့ပိုင်းမှာကင်းလည်နေတုန်းတပ်ဖြတ်ခံခဲ့ရတဲ့အမေရိကန်ကျန်းမာရေးဝန်ထမ်းဂျိုးဆပ်စတုန်းရဲ့ဆွန့်လွတ်လင်းနာခံမှုအပြင်SMM အဖွဲ့တွေရဲ့ရဲရင်ပြောင်ပြောင်မှုနဲ့တနိဋ္ဌာန်ကိုအမေရိကန်အနေနဲ့ဂုဏ်ယူအသိအမှတ်ပြုထားတာပါ။ယူကရိန်းအရေးအပြင်ဒေတာရင်းကပြဿနာတွေနဲ့ပတ်သက်ပြီး OSCE အနေနဲ့အပြည့်အစုံအဖြေရှာနိုင်လိမ့်မယ်လို့အမေရိကန်အနေနဲ့ယုံကြည်ထားပါတယ်။ဒါကြောင့် OSCE အနေနဲ့ရင်းရင်တွေးဝေမှုမျိုးမရှိဘဲခိုင်မာတဲ့အဖွဲ့အစည်းတရအနေနဲ့လုပ်ငန်းတွေဆက်အကောင့်တွေပေါ်သွားနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝဆက်လက်ထောက်ခံသွားမှာပါ။ဥရောပယူရေးရှားနဲ့အရှာလေပိုင်းဒေတာရီယာပိုးပြီးတော့ငင်းချမ်းတာယာပြီးကျွဲဝတဲ့ဒေတာဖြစ်လာဖို့အမေရိကန်အနေနဲ့အကြံပြုထားတဲ့အတိုင်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆောင်ရွက်ကြဖို့ကိုလည်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကတိုက်တွန်းသွားပါတယ်ခင်ဗျာ
။အမေရိကန်စိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြတာကတော့အမေရိကန်စိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ VO ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တော်တာရှင်တွေနားဆင်လို့တဲ့တိတ်တချင်းတွေတောင်းယူလို့တဲ့ဆိုရင် VO ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ခင်အစီအစဉ်အစားအစုံကိုမနေ့၈ :00 ကနေ၉ :00 မှာလဲတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့တောက်ကြနေမနေ့ဖက် VOE ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်။
ဂျေရုရှလင်ကိုအစ္စရေးအမျိုးတော်ဖြစ်တဲ့အသိအမှတ်ပြုပြီးအမေရိကန်တိုင်းရင်းကိုဂျေရုရှလင်ကိုရွှေ့ပြောင်းမှုအမေရိကန်ပြည်ထောင်စုရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့အဆိုပြုချက်ကိုကုလသမဂ္ဂအထွေထွေညီလာခံကြီးကကျက်သပရီးနေမှာတခဲနဲ့မဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။ထောက်ခံမဲပေးကြတဲ့နိုင်ငံပေါင်း128နိုင်ငံရှိပြီးပယ်ချတဲ့အဆိုပြုချက်ကိုလက်မခံတဲ့နိုင်ငံတွေကအမေရိကန်နဲ့အစ္စရေးအပါအဝင်9နိုင်ငံရှိပြီးမဲမပေးဘဲကြားနေတဲ့ကနိုင်ငံကကနေဒါအပါအဝင်35နိုင်ငံရှိပါတယ်။အမေရိကန်ရဲ့အားလိုက်ရဲ့ထုံးစံတရက်ဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့အကြီးအကဲအရာရှိကြီးတွေဟာကမ္ဘာတစ်လောကအမေရိကန်တက်တွေစီတွားရောက်နေကြပါတယ်။သမ္မတထရမ့်ဟာဝါရှင်တန်ဒီစီမြို့ပြင်က Walter Reed စစ်ဆေးရုံတက်ရောက်ကူတာနေတဲ့ဒဏ်ရာစစ်တီတော်စီတွားရောက်ခဲ့တယ်လို့ဒုသမ္မတ Mike Pence ရောအာဖဂန်နစ္စတန်ကအမေရိကန်တပ်သားတွေရှိရာကိုတွားရောက်ခဲ့တာပါ။ဒါအပြင်ကဘူးကိုတွားရောက်ပြီးအာဖဂန်သမ္မတနဲ့အစိုးရအဖွဲ့အကြီးအကဲကိုပါတွားရောက်တွေ့ဆုံခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမြူဟောင်းဗိုလ်ချုပ်မော်မွန်ဆုပ်ကိုရခိုင်ပြည်နယ်ကရွန်ဂျာမွတ်စလင်တွေဖျက်ရှားဆင်းရဲရမှာဥဆောင်တယ်လို့ဆွဆွဲပြီးအမေရိကန်ကချက်သပရင်းနေမှာပဲအရေးယူတန်းခတ်လိုက်ပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကမ္ဘာတလောလူခွင့်ချုပ်ဖောက်မှုရှိရလို့သတ်မှတ်ပြီးလူပေါင်း52ယောက်ကိုအရေးယူတန်းခတ်ချောင်းကြေညာတဲ့ထက်မှာမြန်မာစစ်ဗိုလ်ချုပ်တူပါနေတာပါ။မကြသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ကြောင့်ထောင်ပေါင်းများစွာသောရွန်ဂျာဒုက္ခသည်တွေအိုးအိမ်ဆန့်ခွာထွက်ပြေးရတဲ့ရခိုင်ပြည်နယ်ရင်းဒေသဖွံ့ဖြိုးရေးအတွက်အမေရိကန်ဒေါ်လာ25သန်းအသုံးပြုမယ်လို့အိန္ဒိယအစိုးရကကြေညာလိုက်ပါတယ်
။တာကြနှစ်မိနစ်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမိနစ်အစီအစဉ်ထုတ်လွှင့်ရမှုကဥစာမိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်ရှင်။ VOE ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25မီတာတွေကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်။ည9နာရီထုတ်လွှင့်ချက်တင်မှာတော့အမျိုးသမီးကန္တာသုတဆွန်လေးအမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ကြရမှာပါ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.